ERS ရဲ့ခေါ်အတန်းဖက်အဖွဲ့စည်းရဲ့တလကြာပြည်ခရာဆေးရည်ကျညာချက်ရစ်စစ်သွားချိန်မှာနေဆက်ဒေသမှာအတန်းဖက်သမားတွေရောက်ရှိနေတဲ့သတင်းတွေထွက်ပေါ်နေတယ်လို့အာဏာပိုင်အဖွဲ့စည်းတွေကလည်းရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုတွန်းမြင့်ထားပါတယ်။မောင်တော်မြို့ခံတချို့ကတော့လုံခြုံရေးတွန်းမြင့်ထားတာကြောင့်အရင်ကထက်စာရင်ပူပန်မှုတိတ်မရှိကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်။
Okay, ARSA ခေါ်အကြံဖက်ဖွဲ့ဟာဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းဒေသကလုံခြုံရေးစခန်30လောက်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စက်တင်ဘာလ10ရက်နေ့မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအတွက်တလားကြာပြစ်ခတ်ရစဲကြောင်ကြေညာခဲ့ပါတယ်။ဒီလိုကြေညာပြီးတလားပြည့်ချိန်မှာအကြံဖက်သမားတွေကထပ်မံဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာသလိုဒေသခံပြည်သူတချို့ကလည်းစိုးရိမ်နေတာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်ရဲမှုကြီးအောင်မြတ်မိုးကလက်ရှိထွက်ပေါ်နေတဲ့သတင်းတွေကိုအတိမပြုနိုင်သေးကြောင်းနဲ့လုံခြုံရေးအခြေအနေကိုတွေးမြင်ထားကြောင်းပြောပါတယ
်။ဒီကြီးလို့မရတဲ့ကတော့ဒီနေဆက်မှာသူရောက်ရှိနေပြီးကဲအမဲကိုစောင့်နေတယ်ဆိုတဲ့ဟာမျိုးလေးတော့ကြားရတယ်ခင်ဗျ။တို့တော့ဒီပြည်မှာတော့ရောက်တယ်မရဘူးဆိုတော့အတိအကျတော့မရဘူးခင်ဗျ။လုံခြုံရေးကတော့ကျွန်တော်တို့ကတော့ဟိုပုံမှန်နဲ့ပို့ပြီးတော့အဆင့်မြင့်တော့ဆောင်ရွက်နေပါတယ်ဒီရခိုင်ပြည်နယ်မျိုးကြီးအားလုံးမှာစစ်တေမျိုးအပါအဝင်အလုံးစကားမျိုးနဲ့ရှိတာပေါ့။ AI မျိုးကြီးပေါ့။ကျွန်တော်ဒီလက်ကင်းနေရကင်းနေစောင့်ကြည့်ကင်းနေဒါတွေကတော့တွုံးမြင့်ကိုဆောင်ရွက်နေပါလား။ဒီဝင်မျိုးတွေရှားဖွေတာတွေရောပိတ်ဆို့တာတွေ
။အကျန်းဖက်တိုက်ခိုက်တာတွေအများဆုံးဖြစ်ပွားခဲ့တဲ့မောင်းတော်နဲ့ဘူတီတော်မျိုးနဲ့အတွင်းကလုံခြုံရေးဆောင်ရွက်နေတဲ့အခြေအနေကိုလည်းအခုလိုပြောပါတဲ
့။မောင်းတော်ဒီသားမှာတော့လက်ရအောင်ရတဲ့ဘက်ရှိပါလား။သူကတော့သူတို့စက်မှတ်ထားတဲ့ဉာဏ်ကြီးအတွင်းမှာစက်မှတ်နဲ့ပူပေါင်းလို့ဆောင်ရွက်တာရှိရဲ့။ဒါသူရဲကြီးပဲကဆောင်ရတာရှိတယ်ဒီဒီတော့မြို့ပေါ်မောင်းသားမြို့ပေါ်ကြတော့လေဒီခရိုင်ရဲတပ်ဖွဲ့ပေါ်လင်းလင်းရဲတပ်ဖွဲ့ရှိတယ်ဒါကြသူသတ်မှတ်ထားတဲ့ area လိုက်တယ်လို့မျိုးရည်ဆောင်ရတဲ့ရှိပါရဲ့
မောင်းတော်မြို့နယ်ကပြည်ညာလွတ်တော်ကိုယ်စားလှယ်ဦးထွန်းလာစိန်ကတော့လက်ရှိလုံခြုံရေးအခြေအနေအရသိပ်စိုးရိမ်စရာမရှိကြောင်းပြောပါတယ
်လုံခြုံမှာတော့သူတို့ဒီနေစနေသားတော်လည်းသူတော်ဝင်တဲ့သူတို့နဲ့လည်းသူသမဏရဲတပ်ဖွဲ့ဒီတက္ကသူဆိုင်ဆိုင်ကိုလင်းလင်းနဲ့သူ့ကနေသူဟောအခုကိုယ်ကနေပတ်သက်ပြီးတော့လူလုံးလုံးဆိုတာလည်းမီဒီယာလောက်ကပဲဝင်လာချင်တော့လူကြီးစားအပြင်လူရမျိုးပတ်မှုကြီးချင်းနေတယ်သူတို့မျိုးကိုသိနိုင်တယ်ယူတော့ဒီလိုလေစဉ်းစားနေကြတော့ဘာလို့သူငါတို့ကတော့ဒီမှာကြီးတဲ့တိုင်းနဲ့ကိုလည်းနဲ့ကဘူးနဲ့စူပေါ်ပြီးတော့အင်းကများလိုက်အင်းနဲ့ဆိုင်တော့ငါတို့တိတ်တော့စိုးရိမ်တော့မရှိဘူးလို့တဲ့
မွန်တော်မျိုးမြောက်ဖက်ငခုရကျေးရွာမှာနေထိုင်နေသူတဦးကတော့သူတို့ဘက်မှာအခြေအနေဟာအေးအေးဆေးဆေးရှိကြောင်းပြောပါတယ်
ပုံမှန်ပါပဲခင်ဗျာ။အိုဝါမျိုးတွေအယူထွေးထူးတော့တိုးမြင့်ချထားပါတော့အမျိုးတော့မသိရပါဘူးခင်ဗျာ။ဒီမှာအကုန်လုံးတော့ဟိုတွားလာနေကြတာပါခင်ဗျာ။ဟိုလောလောနေတော့ဟိုဒီဟိုဟာပို့ခုနလေးမှာဟိုလူကြီးတွေလာတော့တော့ရှိရခင်ဗျာ။ဟိုဝင်ကြီးတွေလိုပြောတယ်ခင်ဗျာ။ရဲနဲ့လာတော့ကျွန်တော်ဟိုဟာရဲမရဲခိုင်းနေသူတို့ပဲတွေ့ရတာခင်ဗျာ။အဝင်ရှိတဲ့လူတွေပဲတွေ့ရတာခင်ဗျာ
။စကိုင်းပြည်နယ်ဝင်ကြီးချုပ်ဦးညီပူရဲ့ Facebook စာမျက်နှာမှာတော့နိုင်ငံတော်အတိုင်ပင်ခံယုံဝင်ကြီးဦးကျော်တင်ဆွေလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒေါက်တာဝင်းမြတ်အေးစကိုင်းပြည်နယ်ဝင်ကြီးချုပ်ဦးညီပူနေဆက်ရေးရာဝင်ကြီးဌာနဒုတိယဝင်ကြီးဗိုလ်ချုပ်တန်းထွန်းပြည်ထောင်စုအစိုးရယုံညွှန်ကြားမှုချုပ်ဦးစော်တန်းအတိုင်ပင်ခံယုံဝင်ကြီးဌာနညွှန်ကြားမှုဦးကျော်လွင်စကိုင်းပြည်နယ်အစိုးရအဖွဲ့ဝင်တွေတန်တမန်အဖွဲ့ဝင်တွေနဲ့နိုင်ငံတကာသတင်းသမားတွေဟာတမရော်ရဟရင်စီးနဲ့ဒီကနေ့မောင်းတော်ဒေတာကိုတွားရောက်ခဲ့ကြောင်းရေးသားထားပါတယ်ပြီးခဲ့တဲ့ရပိုင်းတွေကတော့ ARSA ခေါ်အကြမ်းဖက်အဖွဲ့ကအစိုးရဘက်ကငြင်းချမ်းရေးကမ်းလှမ်းလာရင်ဆွေးနွေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့အစိုးရဘက်ကတော့ ARSA ဟာအကြမ်းဖက်အဖွဲ့စည်းဖြစ်တာကြောင့်ဆွေးနွေးညှိနှိုင်းဖို့မရှိကြောင်းကာကွယ်ရေးဝန်ကြီးဒုတိယပို့ချုပ်ကြီးစိန်ဝင်းကတင်းနှလာနေကသတင်းမီဒီယာတွေကိုပြောကြားထားပါတယ်